ထောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းအတွက်ပြည်ထောင်စုလွှတ်တော်မှာဆွေးနွေးတာဒီကနေ့ဆိုငါးရက်ရှိလာပြီဖြစ်ပြီးအခုချိန်ထိတော့အကြိမ်နဲ့ဆွေးနွေးနေကြဆဲပါအခုလိုအနာရအန်အယ်ဒီပါတီရဲ့လွှတ်တော်တွင်ဖွဲ့စည်းပုံပြည်ရေးကြိုးပမ်းချက်ကတကယ်ပဲအောင်မြင်နိုင်ပါမလား
နောက်ထောက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမူကြမ်းကိုပြည်ထောင်စုလွှတ်တော်မှာဒီရက်ပိုင်းအတွင်းအပြီးသက်ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဒီမိုကရေစီအခြေခံစံနှုန်းတွေနဲ့ကိုက်ညီပြဋ္ဌာန်းခဲ့တာမရှိဘူးဆိုပြီးဝေဖန်မှုတွေရှိနေတဲ့ဒီဇဲဖွဲ့စည်းပုံအခြေခံဥပဒေကိုNLD အစိုးရလက်ထက်မှာပုံမှန်ဘယ်နှခုပြင်ဆင်နိုင်ပါမလဲ။အဓိကကြတဲ့ပြင်ဆင်လိုတဲ့ဥပ
တ်ပြီးတော့ဆွေးနွေးနေကြတယ်ကိုကြည့်လို့ရှိရင်တော့ဟိုတမတော်သားလွတ်တော်ကိုယ်စားလှယ်တွေဒီနိုင်ငံရေးကနေတဆင်ချင်းစီဟိုဆုတ်ခွာဖို့အပအဝင်ပေါ့ဒီဒီမိုကရေစီစံချိန်စံညွှန်းနေနဲ့ကိုက်ယူရဲ့ပြင်ဆင်မှုတွေဟိုအောင်မြင်ဖို့အလားအလာတော့အတော်လေးနည်းတယ်လို့မြင်ပါတယ်ဖက်ဒရယ်ဘူဝါဒတွေကိုပေါ်ဆောင်ဖို့ဥတည်တဲ့အဖွဲ့အစည်းဝင်အခြေခံဥပဒေပြင်ဆင်မှုမျိုးကိုလည်းအတည်ပြုနိုင်မှုခက်ခဲနေတာကိုတွေ့ရပါတယ
်တည်ဆဲဖွဲ့စည်းပုံအရပြင်လို့တဲ့ဥပဒေတွေကိုပြင်မယ်ဆိုရင်လွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်ပြည်လုံးကျဆန္ဒခံယူပွဲပါလုံးမှပြင်နိုင်မဲ့ပုံမှန်436ကနဲ့အကျုံးဝင်တဲ့အပိုင်းနဲ့ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံတာနဲ့ပြင်နိုင်တဲ့ပုံမှန်436ကနဲ့ဆိုင်တဲ့အပိုင်းဆိုပြီးနှစ်ပိုင်းခွဲပြင်ရမယ်လို့ဖော်ပြထားတဲ့အတွက်အခုဥပဒေကျမ်းနှစ်ခုခွဲပြီးပြင်ဖို့လုပ်နေရတာပါခုပြည်တော်စုလွတ်တော်မှာကိုယ်စားလှယ်စုစုပေါင်း900နီးပါးရှိပါတယ်ဒါကြောင့်တီစဲဖွဲ့စည်းပုံအရပုံမှန်တစ်ခုပြင်နိုင်မယ်ဆိုရင်အ ਨੇ ဆုံးကိုယ်စားလှယ်အယောက်900ရဲ့ထောက်ခံချက်ရမှပြင်နိုင်မှာပါခုလွတ်တော်မှာ NLD ကိုယ်စားလှယ်ကအယောက်400နီးပါးရှိနေပြီးတမတော်ဘက်ကတော့အယောက်200နီးပါးပြည်ခိုင်ဖြိုးတိုင်းရင်းသားနဲ့အခြားပါတီဝင်တွေအားလုံးပေါင်းရင်အယောက်100ကျော်ရှိတာမို့တီစဲဥပဒေအရပြင်ဆင်ရေးမှာ NLD နဲ့တမတော်နှစ်ဖက်စလုံးပြင်ဖို့သဘောတူတဲ့ပုံမှန်တွေကိုသာပြင်နိုင်မှာလည်းဖြစ်ပါတယ်တပ်ဖက်ကသဘောမတူရင်ဘယ်အချက်ကိုမှမပြင်နိုင်သလိုအာဏာရ NLD ပါတီသဘောမတူရင်လည်းဘာမှပြင်နိုင်မှာမဟုတ်ပါဘူးနေပြည်တော်လွှတ်တော်ရင်ဆွေးနွေးပွဲကိုတွားရောက်လေ့လာခဲ့နိုင်ငံရေးလေ့လာသုံးသပ်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့
အဲ့တော့အခုလွှတ်တော်ကမှဆွေးနွေးတဲ့အနေအထားကိုရှိလိုက်တဲ့အခါကျတော့ NLD ကလည်းဟိုကြိုက်တယ်ထောက်ခံတယ်စမ်းလို့ဘက်ကလည်းကြိုက်တယ်ထောက်ခံတယ်ဆိုတဲ့အချက်ကလည်းအဲ့ဒီမှာမတွေ့ရတော့တဲ့နှစ်ဖက်စလုံးကထောက်ခံတဲ့ဟာဘာမှမမေ့ရမရှိမရှိတဲ့အခါကျတော့အဲ့တော့အဖြစ်ပြန်ရှာလိုက်ရင်တော့ပြည်ထောင်နိုင်ရေးအတွက်အရေးကြီးတဲ့ဗာလဲပြည်ထောင်နိုင်ဖို့ဆိုတော့ဒါတော့သိရမှာလို့တော့မဖြစ်ဘူ
းခုဆွေးနွေးနေတာ၅ရက်တာကာလအတွင်းတက်နဲ့ NLD တစ်ဖက်နဲ့တစ်ဖက်အခြေအတင်စကလုံးအကြအနာကောက်ရင်းနဲ့အချိန်ကုန်နေတာတွေ့ရပြီး NLD ရဖွဲ့စည်းပုံကိုထိတိယယောက်ပြင်ဆင်နိုင်ဖို့တက်ဖက်နဲ့လိုအပ်တဲ့ဆွေးနွေးတိုင်ပင်နာမျိုးတိုင်းရင်းသားတွေနဲ့ဆွေးနွေးတိုင်ပင်နာမျိုးမရှိဘူးဆိုပြီးဝေဖန်မှုတွေလည်းရှိနေကြပါတယ်တိုင်းရင်းသားတွေဘက်ကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်လာဖို့ဖွဲ့စည်းပုံပြင်လို့ကြတာပါဒါပေမဲ့ဒါကိုပုံဖော်မဲ့ပြင်ဆင်ချက်တစုံတရာကို NLD ဘက်ကတင်ပြလာတာမရှိတာမို့တိုင်းရင်းသားတွေဘက်ကဝေဖန်မှုတွေရှိနေပါတယ်ဒီဘောမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကတော့
ပါတီကြီးစိုးရေးနော်ဘဟုကနေထုတ်ကန်ရေးအာဏာဘဟုကနေထုတ်ကန်ထားတဲ့အာဏာတွေကိုမစွန့်ပစ်ချင်လို့ဆိုတဲ့တိုင်းရင်းသားတွေဘက်ကပို့ပြီးတော့ခံစားရအဲဗဇက်ကသာဖက်ဒရယ်ကိုလိုလားတယ်ပြောပေမဲ့လက်တွေ့ကဖက်ဒရယ်ကိုမလိုလားဘူးဘိုလ်ချုပ်ကိုင်းမှုကိုပဲပို့ပြီးတော့တွေ့တာတယ်ဆိုတာပေါ်သွားတဲ့အတွက်ကြောင့်မလို့ NLD အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးပွဲတွေကသူထင်သလောက်နိုင်ငံရေးအရာအကျိုးအမြတ်မရဘူးလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဂျားတဲ့ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့တိုင်းသားနိုင်ငံရေးပါတီကတော့ဒေတာပေါက်ဒီအစိုးရလက်ထက်မှာ NLD အစိုးရလက်ထက်မှာငြိမ်းချမ်းရေးလဲရမှာမဟုတ်ဘူးဖက်ဒရယ်စနစ်လည်းပြုရင်ပြောင်းလဲနိုင်မှာမဟုတ်ဘူးလို့အဲ့လိုပဲအခုမှတ်ယူနေကြတယ
်ဒီကနေ့ဆွေးနွေးပွဲ9ရက်မြောက်နေ့မှာကိုယ်စားလှယ်အယောက်20ကျော်ပါဝင်ဆွေးနွေးခဲ့ကြတာဖြစ်ပြီးနာမည်ကြီးပုံမှန်တွေဖြစ်တဲ့ပုံမှန်59ဆပုံမှန်436ကနေခပုံမှန်261ပုံမှန်232စတာတွေအပြင်ရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်တဲ့ဥပဒေပြင်ဆင်ရေးကိုပါတင်ပြဆွေးနွေးခဲ့ကြပါတယ်ရှင်